American Soya က2018ခုနှစ်အတွက်ထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့တိုးတက်မှုမမြင်ရသေးကြောင်းဖော်ပြချက်ကိုမြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနအစိုးရအရာရှိကကန့်ကွက်ကြောင်းပြောဆိုလိုက်ပါတယ်။သူကမြန်မာပြည်မှာဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတာနဲ့အညီလွတ်လပ်စွာကိုယ်ကွယ်ခွင့်ပြုရာကြောင်းတုံ့ပြန်လိုက်ပါတယ်။လူအခွင့်အရေးလှုပ်ရှားသူတွေကတော့ဘာသာရေးဆိုင်ရာကန့်သတ်မှုတွေရှိနေတဲ့သတင်းတွေရရှိနေကြောင်းနဲ့အစိုးရအနေနဲ့လွတ်လပ်စွာကိုယ်ကွယ်ခွင့်ပြုသလိုကကွယ်ဆောင်ရှောက်မှုပေးဖို့လည်းလိုအပ်နေကြောင်းထောက်ပြတာရှိပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့ American Soya ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်နှစ်ပတ်လည်အစည်းအဝေးခန်းစာမှာမြန်မာပြည်မှာဘာသာရေးဆိုင်ရာလူနည်းစုတွေအပေါ်ဖိနှိပ်တာတွေရှိတယ်လို့ဖော်ပြထားပြီးအထူးသဖြင့်ရခိုင်ပြည်နယ်ကတိမ့်နဲ့ချီတဲ့အစ္စလမ်ဘာသာဝင်တွေတစ်ဖက်နိုင်ငံကိုတင်းရှောင်သွားတာနဲ့ကချင်ပြည်နယ်မှာတိုက်ပွဲတွေကြောင့်ဒုက္ခသည်ဥယျာဉ်တိုးလာတာတွေကိုဝေဖန်ထောက်ပြထားပါတယ်ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး American Soya ရဲ့ဝေဖန်မှုအပေါ်မြန်မာနိုင်ငံသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနကသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကအခုလိုတုံ့ပြန်ပါတယ်
။ဆိုဒီလိုခြေရာဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းလက်လက်စွာဘုရားမျိုးပြုထားပြီးသားပါခင်ဗျ။ဘာသာရေးလေးတွေလည်းကျွန်တော်ဝိသေသာကုန်ပြီးနေနဲ့သတ်မှတ်ပြီးသားဖြစ်ပါတယ်ခင်ဗျ။ိုင်းနေပြီနဲ့14ပြီ၄ပြီတော့ကောင်းပြီပေါ့ဟုတ်တခါဟုတ်ပါပြည်နယ်ကြီးတစ်ခုရဲ့မြို့နယ်လေးတစ်ခုကိုကြည့်ပြီးရေးတာဒီကျွန်တော်တို့ကကန့်သွားပါတယ်။တကဘာပေါ်မှာမမှမရှိတဲ့ရန်ကုန်မြို့လေကောင်ကြီးကဘုရားဘာသာပြရုပ်ဖြစ်တဲ့စုလေးပြားရှိတယ်လို့ကျေးရှာဘာသာကူးရတဲ့ချက်ချောင်းကြီးရှိပါတယ်ကျွန်တော်အစ္စလာမ်ဘာသာကူးရတဲ့ပလီရှိပါတယ်နောက်ကျွန်တော်တို့ဟိန္ဒူဘုရားကျောင်းရှိပါတယ်ဒါဒီကဘာပေါ်မှာရှိတဲ့ညီတိနိုင်ငံမှာမရှိတဲ့ပြရုပ်ဖြစ်ပါတယ်ဒါကိုကြည့်ကြရပြီးကျွန်တော်ဒီလွတ်လပ်စွာကူးပြောပြောအပြည့်ဝပေးထားခြင်းဖြစ်တယ်ဆိုတာကိုကျွန်တော်အပြည့်ပေးလိုပါတယ်သူရဲ့ဟာကိုကျွန်တော်လုံးဝကန့်ကွက်ပါတယ
်ရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့အခြေအနေတွေဟာဘာသာရေးနဲ့မသက်ဆိုင်ပဲနိုင်ငံရေးအရသာဖြစ်ကြောင်းလဲသာသနာရေးရာညွှန်ကြားရေးမှူးဦးအောင်ဆန်းဝင်းကဆက်လက်ပြောဆိုပါတယ
်အဓာပိကဖြစ်စဉ်တစ်ခုပါခင်ဗျာဘာသာရေးနဲ့လောကရောနယ်လို့မရပါဘူးခင်ဗျာဘာသာရေးတိစမဟုတ်ပါဘူးဒါဂရင်းကဖြစ်စဉ်တစ်ခုပါခင်ဗျာရခိုင်ကိစ္စကိုလည်းကျွန်တော်တို့နိုင်ငံတော်နဲ့ချိန်ညှိထုတ်ပြီးသားဖြစ်ပါတယ်ဝန်ကြီးဌာနတွေရဲ့နှစ်မြတာဟောမှာလည်းကျွန်တော်တို့သတင်းထုတ်ပြန်ပြီးသားဖြစ်ပါတယ်နော်အဲ့ဒီမှာကျွန်တော်တွေ့တွေ့ပြောပြမှရှိပါဘူးဒါနိုင်ငံရေးဖြစ်စဉ်တစ်ခုပါခင်ဗျာနော်ဘာသာရေးနဲ့ဘာမှမပတ်သက်ပါဘူ
းမြန်မာနိုင်ငံကလူ့ခွင့်ရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ Equality မြန်မာရဲ့ Director ဦးအောင်မျိုးမင်းကတော့အရင်ကချင်းနဲ့ကချင်ပြည်နယ်မှာဘာသာရေးဆိုင်ရာအဆောက်အအုံတွေလောကကတိုင်စိုက်ထုတာတွေကိုပိတ်ပင်ကန့်သတ်တဲ့သတင်းတွေရရှိခဲ့ကြောင်းပြောဆိုပြီးဒီနှစ်ပိုင်းတွေအတွင်းကအခြေအနေကိုလည်းအခုလိုဆက်ပြောပါတယ
်ခုနောက်ပိုင်းမှာကတော့ဒီ Islam ဘာသာဝင်တွေအထူးသဖြင့်ဒီခိုင်းစီနေအရှိရဲ့လူမျိုးဘာသာဝင်တွေပေါ်မှာပုံမူပြီးတော့ချုပ်ဖောက်မှုရှိနေဆိုတဲ့အတန်တွေထွက်ပေါ်လာတယ်ခင်ဗျာဒီဖြစ်ဒီခရစ်ယာန်ရဲ့ဘာသာရေးနဲ့သက်ဆိုင်တဲ့ဒီဝိတ္တမှုကိုတားဆီးတဲ့အကျညာချက်တွေနောက်တစ်ခါမှာလမ်ဘာသာဝင်တွေရဲ့ဝိတ္တမှုနဲ့ဒီဟောပြောမှုကိုဒီသိပ်နေတဲ့အရာတွေကနောက်ပိုင်းမှာပုံမူပြီးတော့ရှိလာတယ်ဒီဖြစ်ကျွန်တော်တို့အစိုးရတွေမကဘဲနဲ့ဒီတခြားသောဘာသာဗုဒ္ဓဘာသာဝင်တွေကနေဒီနေ့ပါတာကြီးအဆောက်အဦတွေကိုဝင်ရောက်ပြီးတော့တားဆီးကြတယ်ဒါတွေပြတော့ချိတ်ပိတ်တဲ့เนาะလောက်ဆောင်မှုရှိလာခြင်းကဒီပါတာရင်းတက်ခွေပုံမှုဆူလာတယ်လို့ပြဆကြတာရှိပါတယ်အစီအခံတွေမှာလည်းအဲ့ဒါကိုတိကျထားပြီးသားသားလောက်တွေ့ရပါတယ
်ဒီလိုကန့်သက်ပိတ်ပင်တာတွေကိုအစိုးရကအကာအကွယ်ပေးဖို့အတွက်လည်းဥအောင်မျိုးမင်းကအခုလိုပြောပါတယ်
ဘာသာရေးကိုဒီလက်လက်စွာယုံကြည်ဖို့ခွင့်ဆိုတာတကယ်အခြေခံကြတဲ့အခွင့်အရေးဖြစ်ပါတယ်ဒီလူတယောက်ရဲ့ယုံကြည်မှုကိုစိတ်ပင်တားဆီးလို့မရဘူးလို့ဘာသာရေးနဲ့ပတ်သက်ပြီးတော့ဟောပြောမှုတွေနောက်ဝိသုမှုတွေသီလစောင့်တည်မှုတွေအခမ်းအနားကျင်းပတာကိုလည်းကျွန်တော်တို့ဘာသာရေးရဲ့လက်လက်ခွင့်ဖြစ်သတ်မှတ်ထားပါတယ်အစိုးရအနေနဲ့ဒါတွေကိုလေးစားပေးဖို့အတွက်အသိမှတ်ပြုဖို့တာဝန်ရှိတယ်လို့ဘာသာတစ်ခုကနေတခြားတစ်ခုပေါ်မှာအနိုင်ကျင့်တာတွေအကျံဖက်တာတွေမဖြစ်ဖို့အတွက်တားဆီးပေးဖို့လိုအပ်တယ်အထူးဖြင့်ဘာသာရေးကိုအခြေခံပြီးတော့မုန်းတိမှုတွေဖြစ်အောင်နှုတ်ဆော်တာတွေအကျံဖက်မှုဖြစ်အောင်ဟောပြောတာတွေဒါတွေတားဆီးပေးဖို့အစိုးရဘက်မှတာဝန်ရှိပါတယ်
American Soya ကထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာမြန်မာနိုင်ငံမှာလူဦးရေ52တန်းရှိပြီးဗုဒ္ဓဘာသာဝင်က88ရာခိုင်နှုန်းခရစ်ယာန်ဘာသာဝင်က600ခိုင်နှုန်းနဲ့ဆွန်နီမွတ်စလင်အများစုဖြစ်တဲ့အစ္စလာမ်ဘာသာဝင်400ခိုင်နှုန်းရှိကြောင်းဖော်ပြထားပါတယ်။ American လွှတ်တော်က1998ခုနှစ်မှာချမှတ်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံကို1996ခုနှစ်ကစပြီး CPC ခေါ်ဘာသာရေးလွတ်လပ်ခွင့်ချိုးဖောက်တဲ့စိုးရိမ်စရာနိုင်ငံအဖြစ်ဇက်တိုက်သတ်မှတ်ထားပါတယ်။